ဒီကနေ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာနဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေမှာလည်းရုရှားရဲ့ပါဝင်ပတ်သက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာပြီးဆုံးသွားပါပြီ။အဲဒီအစီရင်ခံစာထဲမှာဘာတွေပါတယ်လဲဆိုတဲ့အချက်လက်သေးစိတ်ကိုတော့လောလောဆယ်မသိရသေးပေမဲ့ FBI ညွှန်ကြားမှုဟောင်းတဦးလည်းဖြစ်တဲ့ရောဘတ်မူလာကသူ့ရဲ့အစီရင်ခံစာကိုပြည်ထောင်စုအစိုးရရှေ့နေချုပ်ဝီလျံဘာစီကိုတောက်ချနေနောက်ပိုင်းမနေ့တုန်းကပဲတင်သွင်းလိုက်ပြီဖြစ်ပါတယ်2019ခုနှစ်မေလကဒီကိစ္စတွေကိုစုံစမ်းစစ်ဆေးဖို့တဲ့နေရာမှာဥဆောင်ဖို့ဒီရောဘတ်မူလာတာဝန်ပေးခံခဲ့ရတာပါလောလောဆယ်အချိန်ထိဒီစုံစမ်းစစ်ဆေးမှုရလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေအပေါ်မှာစွဲချက်တွေ39ခုတင်ထားနိုင်ခဲ့ပြီးတော့အဲ့ထဲမှာရုရှားနဲ့ဆက်နွယ်သူတွေကအများစုဖြစ်နေပြီးတော့အခုချိန်ထိမမိသေးပါဘူးတခြားဖန်စီခံထားတဲ့လူတွေလည်းရှိနေပါတယ်အခွန်ရှောင်မှုလိန်လယ်မှုတွေနဲ့ပြစ်ဒဏ်ချခံရသူတူလည်းရှိပါတယ်စွဲချက်တင်ခံထားတဲ့တဲမှာ9ဦးကတော့အပြစ်ရှိကြောင်းဝန်ခံကြပါတယ်သူတို့တွေထဲမှာသမ္မတဒေါ်နယ်ထရန့်နဲ့ဆက်ဆက်နေသူတွေလည်းပါဝင်ပါတယ်သမ္မတထရန့်ကတော့ဒီစစ်ဆေးမှုကပုဂ္ဂိုလ်ရေးရွယ်ချက်နဲ့တမင်လို့ဆောင်နေတာဖြစ်တယ်ရုရှားရဲ့ဆွတ်ဖက်မှုတွေမရှိဘူးလို့တောက်လျှောက်သူပြောနေတာပါရှင်းနေချုပ်ဝီလျံဘတ်ကတော့ဒီစင်ခံစာကတွေ့ရှိချက်တွေကိုလွတ်တော်နဲ့ပြည်သူများသိနိုင်အောင်တင်ပြဖို့送片嘛，去吧嘞。